ိုင်းနဲ့မလေးရှားဝန်ကြီးချုပ်တို့နှစ်ဦးတွေ့ဆုံဆွေးနွေးကြရမှာမြမအကြက်တဲ့အခြေအနေတွေကိုလည်းပြောဆိုခဲ့ကြပါတယ်။ကိုဗစ်ဖြစ်ပြီးကာလထိုင်းနိုင်ငံကိုပထမဆုံးနိုင်ငံခေါင်းဆောင်ဖြစ်ရောက်လာတဲ့မလေးရှားဝန်ကြီးချုပ် Ismail Sabri Yaakob နဲ့ထိုင်းဝန်ကြီးချုပ် Prayut Chan-o-cha တို့ဟာနှစ်နိုင်ငံရေးပြင်အာဆီယံရေးဖြစ်တဲ့မြန်မာပြည်ထောင်စုကိုမနေ့ကဆွေးနွေးခဲ့ကြတာပါ။မြမအကြက်တဲ့ကိုရော်ပါသက်သာစေဖို့အာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထဲပေါ်ရေးမှာအာဆီယံနိုင်ငံအဖွဲ့ဝင်တွေကြားညီညွတ်မှုလိုအပ်နေတဲ့ဆိုတာကိုတွေ့ဆုံပြီးပူးတွဲညင်ညာချက်ထဲမှာအဓိကထောက်ပြခဲ့ကြပါတယ်။မြန်မာပြည်ထောင်စုအဖြစ်ဟာအာဆီယံလက်ထက်မှာမရှိပဲမြန်မာနိုင်ငံလက်ထက်မှာပဲရှိတဲ့မြန်မာတွေငြိမ်းချမ်းမလို့ခြင်းရင်အာဆီယံဘက်ကဘာမှမတက်နိုင်ဘူးလို့လည်းမလေးရှားဝန်ကြီးချုပ်ကမလေးရှားအခြေစိုက် New Straits Times သတင်းစာကိုပြောဆိုခဲ့ပါတယ်။ထိုင်းနဲ့မလေးရှားနိုင်ငံကိစ္စဆွေးနွေးရမှာတော့စီးပွားရေးပြန်အားဖြည့်ဖို့နဲ့မလေးရှားနဲ့ချိတ်ဆက်နေတဲ့ထိုင်းနိုင်ငံတောင်ပိုင်းမွတ်စလင်သဘုံချက်တဲ့အဖြစ်ချွတ်ရေးအတွက်လည်းအရေးပါတဲ့မလေးရှားအနေနဲ့ဂျာဝင်ဆောင်ရွက်ပေးဖို့သဘောတူခဲ့ကြပါတယ်ခင်ဗျ။